တော်ရရှင်များရှင်တရုတ်နိုင်ငံဟာအန္တရာယ်ကင်းရှင်းမှုရှိတဲ့စားသုံးကုန်တွေကိုတင်ပို့ရောင်းချနေတယ်ဆိုတဲ့ဥရောပနိုင်ငံတွေရဲ့ပြစ်တင်ဝေဖန်မှုကိုဖြေရှင်းဖို့အတွက်ပုံမှန်စီရင်ခံစာတွေမပြတ်မကွက်တင်သွင်းသွားဖို့တရုတ်နိုင်ငံကသဘောတူတယ်လို့စားသုံးကုန်ပစ္စည်းများအန္တရာယ်ကင်းရှင်းရေးဆိုင်ရာဥရောပသမဂ္ဂအကြီးအကဲကပြောပါတယ်ပြည်နိုင်ငံဟာအရင်ကလည်းအလားတူကိရိမျိုးတွေပေးပြီးတော့အစင်ခံဖို့ပြက်ခွက်ခဲ့တယ်လို့လုံခြုံစိတ်ချမှုမရှိတဲ့ကုန်ပစ္စည်းတွေကြောင့်လဲကမ္ဘာတဝန်းကပြစ်ခြင်းဝေဖန်တာကိုခံနေရပါတယ်။ဘီဂျင်းမြို့ကနေ VOA သတင်းတောက်ဒန်နီယယ်ရှက်သတင်းပေးပို့ထားတာကိုကျွန်မခင်ဗျထွေးကပဲဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ဥရောပနိုင်ငံတွေကိုတင်ပို့တဲ့တရုတ်ကုန်ပစ္စည်းတွေအန္တရာယ်ကင်းရှင်းမှုရှိမရှိစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့လေးလတစ်ကြိမ်စင်ကန်စာတင်သွင်းသွားဖို့သဘောတူညီချက်အတိုင်းပြည်နိုင်ငံအနေနဲ့လိုက်နာဆောင်ရွက်သွားမယ်လို့တိယုတ်ဆူရရရှိတွေကပြောဆိုတဲ့အကြောင်းစားသုံးကုန်ပစ္စည်းများအန္တရာယ်ကင်းရှင်းရေးဆိုင်ရာဥရောပသမဂ္ဂကော်မရှင်အကြီးအကဲမက်ကလိနာခူးနေပါကဒီကနေ့သတင်းတောက်တွေကိုပြောဆိုပါတယ
် I receive a political commitment at the highest level and I will watch how this political commitment
တိယုတ်ကတုံတယုံအစစ်မဟုတ်တဲ့သူ့ရဲ့နိုင်ငံရေးအရာဂတိပြုချက်ကျမတို့ကိုပေးထားပါတယ်အဲ့ဒီဂတိပြုချက်အတိုင်းလက်တွေမှာဘလောက်ထိအကောင့်ထဲပေါ်မယ်ဆိုတာကိုတော့စောင့်ကြည့်ရမှာပါပဲလို့မစ်ခူနီဘာကပြောသွားတာဖြစ်ပါတယ်2006ခုနှစ်အစောပိုင်းဥရောပသမဂ္ဂနဲ့လက်မှတ်ရထိုးခဲ့တဲ့အပြန်အလှန်နားလည်မှုသဘောတူစာချုပ်မူကြမ်းအရတရုတ်အနေနဲ့အန္တရာယ်ကင်းရှင်းမှုရှိတဲ့သူ့ရဲ့ကုန်ပစ္စည်းတွေကိုအလုံးစုံစစ်ဆေးပြီးတော့ဒီကုန်ပစ္စည်းတွေအရေးအသွေးတိုးတက်ကောင်းမွန်လာဖို့ဘာတွေဆောင်ရွက်ခဲ့တယ်ဆိုတာတွေကိုစုစည်းတင်ပြတဲ့အစီရင်ခံစာကိုလည်းလေးလာတစ်ကြိမ်တင်သွင်းသွားရမှာဖြစ်တယ်လို့မစ်ခူနီဘာကပြောပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းအစိုးရကစားနှဆောင်ကူတာတရုတ်ကတင်သွင်းခဲ့တယ်လို့လည်းသူမကဆိုပါတယ
် The first report was very poor in respect of tracking down. Second was better but still not
အန္တရာယ်ရှိတဲ့ကုန်ပစ္စည်းတွေကိုစုံစမ်းစစ်ဆေးတာနဲ့ပတ်သက်တဲ့တရုတ်ရဲ့ပထမအစိုးရကစားဟာတတော်ကိုဆိုရပါတယ်ဒုတိယအစိုးရကစားကတော့ပိုကောင်းလာတယ်လို့ဆိုရပေမဲ့လည်းလုံလောက်တဲ့အစိုးရကစားမျိုးတော့မဟုတ်ပါဘူးဒါကြောင့်လည်းကျွန်မဒီနေရာကိုရောက်နေရတာပါလို့ Miss Khuneva ကပြောသွားတာဖြစ်ပါတယ်ဒီအနေကတရုတ်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေထဲမှာစားသုံးသူတွေအတွက်အနေရှိတဲ့ကုန်ပစ္စည်းတစ်ဝက်ကျော်ဟာတရုတ်နိုင်ငံကဖြစ်ပါတယ်။ဥရောပဟာတရုတ်ရဲ့အကြီးဆုံးကုန်သွယ်ရေးမိတ်ဆွေပါ။ဥရောပကိုတင်သွင်းတဲ့ကုန်ပစ္စည်းစုစုပေါင်းရဲ့၄ပုံတစ်ပုံဟာတရုတ်ကနေလာတာဖြစ်ပါတယ်။ဒီပစ္စည်းတွေထဲမှာတော့အသက်ရှူလမ်းကြောင်းကျက်စီတဲ့အထိအနေရှိတဲ့ခဲတပ်ထုနဲ့ဓာတုပစ္စည်းတွေအများများပါဝင်တဲ့ကလေးကစားစရာအယုတ်တွေ၊နောက်တလိုက်တည်ဆုံးတဲ့အထိဖြစ်နိုင်တဲ့ပောက်ကွဲစေနိုင်တဲ့ဘက်ထရီတွေလည်းပါဝင်ပါတယ်။ဒါကြောင့်လည်းတရုတ်နိုင်ငံဟာအန္တရာယ်ရှိတဲ့ကုန်ပစ္စည်းတွေထုတ်လုပ်တင်ပို့နေရဆိုတာကိုစက်တိုက်ဆိုသလိုတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့အရေးသွေးကောင်းမွန်ပြီးတော့လုံခြုံစိတ်ချရတဲ့အစစ်မီကုန်ပစ္စည်းတွေထုတ်လုပ်ဖို့တရုတ်နိုင်ငံဟာဖိအားပေးရပြီးခံနေရပါတယ်။အခုလိုတရုတ်ကုန်ပစ္စည်းတွေဟာစားသုံးသူတွေအတွက်အန္တရာယ်ကင်းရှင်းမှုမရှိဘူးဆိုတာနဲ့ပတ်သက်လို့မြန်မာနိုင်ငံမှာလည်းတရုတ်ကုန်ပစ္စည်းတွေကိုအများအပြားအသုံးပြုနေကြတယ်ဆိုတော့မြန်မာနိုင်ငံကိုတင်သွင်းတဲ့အဒီတရုတ်ကုန်ပစ္စည်းတွေမှာရောစားသုံးသူတွေအတွက်ဘယ်လောက်ထိလုံခြုံစိတ်ချမှုရှိပါသလဲပြောပြပါဦးဝင်းအောင်ရှင်
။ဟုတ်တယ်ဗတ်ကစ်ဖြူတွေးရေရန်ကုန်မှာရှိတဲ့ဆေးရောင်းဝယ်လုပ်နေတဲ့ဒေါက်တာအေးမြချူကတရုတ်ဆေးတွေစိတ်မချရပုံကိုအခုလိုပြောပြပါတယ်
။တရုတ်ဆေးဝါဆိုတာဒီမှာများသောအားဖြင့်ကတော့နေဆက်ကနေကုန်းလမ်းကဝင်လာတဲ့ဆေးတွေကအထူးသဖြင့်လုံခြုံမှုမရှိတာပေါ့နော်။ဒီမှာမှတ်ပုံတင်ထားပြီးတော့လုပ်တဲ့တရုတ်ဆေးဝါကုမ္ပဏီကတော်တော်လေးမရှိတဲ့လောက်ရှားပါတယ်။တရုတ်ပြည်ကတင်သွင်းတဲ့ဆေးအများစုကဒီလိုဒါလေးမှတ်ပုံမတင်မဲနဲ့နေဆက်ကုန်သွယ်ရေးကနေဝင်လာပြီးတော့သူတို့ကအဲ့ဒီအခါမှာဘယ်လိုလာလဲဆိုတော့ဆေးပေါ်သေးပဲဖြစ်စားသေးပဲဖြစ်ဖြစ်ဒီတိုင်းလာတယ်ဒီဘက်ရောက်တော့မှဘူးတွေအခွန်နေတဲ့ကိုပြန်တွတ်ကြတယ်ဆိုတာမျိုးတွေကြားဘူးထားတော့လေအဲ့ဒါကြောင့်မို့လုံခြုံမှုမရှိဘူးလို့ကျွန်တော်တို့ပြောရတာပါ
စေဝါနဲ့အစားအစာအထူးသဖြင့်နိုင်ငံသားကတင်သွင်းလာတာတွေကိုစီစစ်တဲ့စနစ်မျိုးရှိသလားလို့မေးတဲ့အခါဒေါက်တာအေးမြချူက
ရှိပါတယ် food and drug ဆိုပြီးတော့သူတို့ပြီးရှားအစီစစ်တဲ့ဌာနရှိပါတယ်အဲ့ဒီဌာနနေပြီးတော့မှအခအလို့ဆိုတာတော့သူတို့အလို့ပေါ့ဆိုင်ငယ်ဘုံကနေဝယ်တဲ့နောက်အလိုမင်္ဂလာဈေးတို့လိုဈေးလက်ကားချက်နဲ့ပေါ့နော်အထူးသဖြင့်ဒီကုန်းလမ်းနဲ့ဝင်လာပြီးလက်ကားချက်နဲ့နေရာတွေမှာဝင်ပြီးတော့ဒီတိုင်းဝယ်ပြီးတော့မှတခွဲကမှစမ်းသပ်ပြီးတော့သူတို့တွေ့တဲ့တွေ့ရှိချက်တွေထုတ်ပြန်ပြီးဘယ်ဈေးတွေဘယ်နာမည်နဲ့ဝင်လာတဲ့ဘယ်ကုမ္ပဏီကဘယ်ဈေးတွေရတော့ဖြင့်ဈေးအစ်စ်မှန်နေမဟုတ်ဘူးဆိုတာပြတ်တန်းတာတော့ရှိပါတယ်ဒါပေမဲ့ချိန်ကာလအကြာကြီးမှထုတ်ပြန်တာမျိုးရှိတာပေါ့နော
်ဒီသတင်းတွေကြောင့်တရုတ်ပြည်ကတင်သွင်းလာတဲ့အစားအစာတွေဆိုရင်လည်းပဲစားဖို့မသင့်တော့တဲ့ရက်စွဲ expire date ပြန်ပြင်ထားတာတွေရှိလို့လူတွေကစိတ်တက်တက်နဲ့စားသုံးနေရတယ်လို့သိရတယ်မခင်ဖြူထွေးရေ
ကျေးဇူးပါပဲဦးမ